ဇဂရေ10လ2008ခုနှစ်ကျွန်တော်တို့ဝိသုဒ္ဓိနဲ့တတိယဇင်ပညာဘူမိနေတိတာမှာမတ်စုစာအုပ်စာမျက်နှာ68မှာမူလ2ပါးဒီနေ့ဆက်ပြီးတော့လည်လာမှာဖြစ်ပါတယ်ဥစောကြည့်အောင်ပါဒီဖြစ်တစ်ချက်မြင်ရမယ်နော်အဝိဇ္ဇာနှင့်တဏှာသည်ဘဝစေဤမူလနှစ်ပါးဖြင့်မူလနှစ်ဖြာဝိဇ္ဇာနှင့်တဏှာဆိုတာသိသွားပြီဒါနောက်ဆက်ကြည့်အောင်ဘဝစေသည ဒါတော့ဓမ္မမရှင်ညာရှင်းပြသဖြစ်ပါလိမ့်မယ်။လက်သေးခွင့်ဖွင့်ရမယ်။ဘဝစက်တီနံပါတ်1ရှေးအတိတ်အဖို့မှာဆိုတော့အတိတ်ကာလဟုတ်လားအတိတ်ကာလနေစမယ်။ပစ္စုပန်အကျိုးကိုစောင်းသောအာခြင်းလို့ပြောတဲ့အတွက်ပစ္စုပန်အကျိုးဆိုတာဒီဝိညာဉ်၊နာယုသလာယေဒနာဖတ်တဝေဒနာဖြစ်ပေါ့ဟုတ်ပါလား။အဲ့ဒီမှာအတိတ်ရှေးအတိတ်အဖို့မှာဆိုတော့ဝိညာဉ်ဉာဏ်ရောက်လာရတဲ့နာဖတ်တာဝေဒနာကိုဖြစ်စေတဲ့ပစ္စုပန်အကျိုးတရားကိုဖြစ်စေတဲ့အတိတ်အကြောင်းကိုစဉ်းစားလိုက်တော့အဝိဇ္ဇာနဲ့သင်္ခါရဒါနာမဟုတ်နော်အဝိဇ္ဇာသင်္ခါရဒါဒီရှိအတိတ်အကြောင်းနှစ်ပါးဝိညာဉ်ဉာဏ်ရောက်လာရတဲ့နာဖတ်တာဝေဒနာအဖြစ်ဆိုတော့ဒါကိုကျွန်တော်တို့ကယူလိုက်တော့အဝိဇ္ဇာမူလကသောဗန္တဘဝစေအဲ့လိုစောင့်မြင်လိုက်ရမယ်ဟုတ်ပြီနော်ဒါဆိုရင်ဝိဇ္ဇာမူလကပုဗ္ဗန္တဘဝစေကိုကျမတို့ကယူလိုက်တဲ့အခါမှာဝိဇ္ဇာသင်္ခါရဝိညာဉ်ဏယုတ်တလာယတနာဖတ်တဝေဒနာတို့ဒီအဝိဇ္ဇာမူလကပုဗ္ဗန္တဘဝစေမီဆိုတာဒီဓမ္မတော်ကျက်ခဲ့တယ်ကောင်းမြန်မာစကားလေးနဲ့ချောအောင်ရေးပါဆိုကျမတို့မရေးတတ်ဘူးဖြစ်သွားလိမ့်မယ်။ခုမြန်မာစကားနဲ့ချောအောင်ရေးတဲ့ပုံစံလေးကိုသတိထား။နံပါတ်1ရှေးအတိတ်အဖို့မှပစ္စုပန်အကျိုးကိုစောင်းသောအဖြစ်ရေးပုံလေးကိုသတိထား။အဲ့ဒါလိုင်းတာထား။ရှေးတိတ်ဖို့မှပစ္စုပန်အကျိုးကိုစောင်းသောအဖြစ်ဆိုတဲ့ကဒါဒီဝိဇ္ဇာမူလကပုဗ္ဗန္တဘဝဆက်မှာအခုဘာကိုပြောလိုက်တယ်အဲ့ဗမာစကားကရှေးတိတ်ဖို့မှပစ္စုပန်အကျိုးစောင်းနေဆိုတာဒီပုဗ္ဗန္တဘဝစက်ကိုပြောနေတာဟုတ်သလားဟုတ်ရဲ့နော်ဒါအောင်ကြည့်ရင်အဝိဇ္ဇာမူလကမပါသေးဘူးနော်ဓမ္မမေရှင်များသူယူနေပုံကဗမာစကားလေးပြန်ရေးပုံစကားလေးကျွန်တော်တို့ကစမ်းနေငါပါဠိတော်လည်းမတတ်ဘူးဗမာလိုရောတတ်လားဆိုတာဗမာလိုလည်းပြန်မရေးကြဘူးပါဠိတော်ရရင်ရလိုက်အောင်မယ်ဟုတ်လားဘာလို့ဆိုအလွတ်ပြတ်ထားလို့ဒါဆိုရင်ရှေးတိတ်ဖို့မှာပစ္စုပန်အကျိုးစောင်းတော့အားဖြင့်ဒီပါဠိလိုပြောလိုက်တော့ပုဗ္ဗန္တဘဝစက်ညာတို့ညာထွေးလိုက်မယ်အဝိဇ္ဇာလင်းအရင်းရှိတော့ဆိုတော့ပါဠိလိုပြောလိုက်အဝိဇ္ဇာမူလကပေါ့ဟုတ်လားအဝိဇ္ဇာဒီအရင်းရှိတော့ဆိုတဲ့အတွက်ကြောင့်အာဒါအစလည်းမဟုတ်ဘူးအပြားလည်းအဖျားကြီးကိုပြောနေသလားဆိုရင်ကျမတို့မှတ်မိလိမ့်မယ်ငွေကိုစောင့်ထားတဲ့နေရာမှာယူထားတာမှတ်မိရဲ့နော်ဒါဆိုရင်မူလကိုယူထားတာဒါကြောင့်အရင်းဆိုတာဒီသမားလိုရေးထားတယ်ပါဠိလိုပြောလိုက်တော့မူလကမူလရှိတော့ဆိုမူလကဘောဒါလေးကိုကိုယ်သိရမယ်ဒါကြောင့်အဝိဇ္ဇာလင်းအရင်းရှိတော့ဆိုရင်ပါဠိလိုပြောလိုက်တော့အဝိဇ္ဇာမူလကကိုယ့်ကိုတွေ့ထားတွေ့ထားအခုနေတော့သိတဘောကိုယ်ပြန်ပြီးတော့ဟလာစာပြန်ကြည့်ရင်တော့၎င်းနောက်ပြန်ပြီးတော့လေးလာရင်တော့၎င်းသူများကလက်ဖြင့်ကမ်းတဲ့အခါတော့၎င်းဒါဘာကိုပြောနေလဲဆိုတာသိနေကြရမယ်အဝိဇ္ဇာလင်းအရင်းရှိသောဆိုတဲ့အတဏ္ဍိမပြောနေတော့ပစ္စုပန်အကျိုးစောင်းပါလေဆိုတဲ့အတွက်ကြောင့်ပစ္စုပန်အကျိုးတရား၅ပါးမှာအဆုံးတရားဒီနေရာလေးကြည့်လိုက်တော့ဝေဒနာပေါ့ဒါကြောင့်ဝေဒနာလင်းအဆုံးရှိသောဘဝဆက်တစ်ခုနည်းဆိုတော့ဒီနံပါတ်၁ကိုပါဠိလိုပြောလိုက်တော့ဝိဇ္ဇာမူလကပုဗ္ဗန္တဘဝဆက်ပါဆိုသိပြီပေါ့ဒါဆိုရင်နံပါတ်၂ကနောင်အနာဂတ်အဖို့ကိုဆိုတော့နောင်အနာဂတ်ကဖြစ်မှာမဖြစ်သေးတာမဖြစ်သေးတဲ့အတွက်ကြောင့်ဆက်ဆက် 变这个阿片色现在这边的时候啊江西路啦江西路啦江西多路这个路的啊啦这个把江的没事那个就是这些把门他说你然后那个铺铺现在这边都阿片色啦的那么年年年巴黎路就来着啊不然这不哇塞这么多好啦不然这不哇塞陪阿的母来家来的来着在哪里不能告诉蓝迷你大家在哪里也认识的认识也从我表来的是啦没人那里也熟悉的不要在这哭心哪里呢他说他们觉得啊比的妈妈巴黎有不要在的那巴黎所以呢不要在那巴黎皮在里面啊啦为啥不能告在哪不能告为啥不能在哪不能所以说不要在这尼亚皮表妹所以不哇塞那哭表啦所以为啥母啦这哪母啦那哭而一个你比如为啥母啦嘎路表来着不办大不哇塞这哪母啦嘎路表来着不办大不哇塞而一个把你的应该的表吧所以找到了亚马威不马路超便宜吧哭路崩山难宜吧什么宜的着哪里有呢大路开吧这样吧里面这个靠了点不说呢啥来这点你呢吧母拉那巴为啥呢在哪里三位不是几名所以你不想要你那样的够比的嘛真正抓一路线那样的嘛不够那他比你这样的然后要那里那比你那个比嘛不够那妈啊妈的比嘛不够那比你要不然后苏里巴里对来学家里所以呢这路没有所以过这路几年呢就够无法比的嘛那他比你这样给他说